ရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုစစ်ရေးအရဝင်ရောက်တိုက်ခိုက်တာဟာအနောက်အစုရဲ့မူဝါဒကိုတွန်းလှန်မှုနဲ့ကျူးကျော်မှုကိုတားဆီးဖို့လိုအပ်ချက်အဖြစ်ပြောဆိုလိုက်ပါတယ်။မော်စကိုရင်းမြစ်နီမှာပြုလုပ်တဲ့နာဇီတွေအပေါ်ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအမှတ်အခမ်းအနားမှာသမ္မတပူတင်ကဆိုဗီယက်တပ်နီတော်ကနာဇီတပ်တွေကိုတိုက်ခိုက်ခဲ့ကြတာနဲ့အခုအခါရုရှားတပ်ဖွဲ့တွေကယူကရိန်းမှာစစ်ရေးအရအေးအေးယူတာတွေကိုနှိုင်းယှဉ်ပြောသွားပါတယ်။သမ္မတပူတင်ကအနောက်အုပ်စုကိုပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုသွားပြီးမဲ့သူ့ရဲ့မဟာဗျူဟာနဲ့ယူကရိန်းတွေနဲ့အနောက်အုပ်စုတွေစိုးရိမ်နေကြတဲ့စစ်ပွဲကိုကြဲကြဲပြန့်ပြန့်ဖြစ်အောင်လှုံ့ဆော်ကြီးညာမဲ့အရေးအယောင်တော့ပြောဆိုသွားခြင်းမရှိပါဘူး။ယင်းမြင်းဒီမှာရုရှားတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြရမှာယူကရိန်းကိုရုရှားတပ်တွေဝင်ရောက်တိုက်ခိုက်တာဟာမိမိတို့နယ်နိမိတ်နားမှာလာရောက်ဖန်တီးတဲ့ချိန်ချောက်မှုကိုလုံးဝလက်မခံနိုင်လို့တုံ့ပြန်ရတာလို့လည်းပြောကြပါတယ်။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေရဲ့ထောက်ပံ့မှုနဲ့ယူကရိန်းနိုင်ငံဟာရန်လိုမှုတွေကိုရည်ရွယ်ချက်ရှိရှိလုံဆောင်နေကြောင်းသမ္မတပူတင်ကအကြိမ်ကြိမ်ဆွဆွဲခဲ့ပါတယ်။ဒါအပြင်နေတိုးအဖွဲ့တိုးချဲ့တာကိုလည်းရုတ်သိမ်းပေးပြီးမိမိတို့နိုင်ငံလုံခြုံရေးအတွက်ဂရီးကဝေးပေးဖို့ပြက်ကွက်ခဲ့တဲ့အတွက်ကြောင့်ရုရှားအနေနဲ့တခြားရွေးချယ်စရာမရှိလို့ယူကရိန်းကိုစီးရဲအရာဝင်ရောက်ရတယ်လို့လည်းအဲ့ဒီအခမ်းအနားမှာသမ္မတပူတင်ကပြောကြားသွားပါတယ်။